န်တာလို့မပါရဲ့လားသူတို့မောင်အခုနောက်ပိုင်းဒီတွင်သတင်းတွေထဲမှာကိုကိုကိုသေချောင်းကြံစီကြတဲ့အကြောင်းတွေနေ့တိုင်းညီပါကြားနေရပါတယ်ငါတို့တခါတလေတနေ့တည်းတစ်ပြိုင်တည်းသုံးလေးယောက်လောက်သက်သေနေကြတာပါမြင်တွေ့လာရပါတယ်မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေမှာစိတ်ကြယောဂခံစားနေရတဲ့သူ86တန်းခန့်ရှိပြီးဆယ်စုနှစ်တစ်ခုအတွင်းဝေဒနာရှင်အရေအတွက်78ရာခိုင်နှုန်းကျော်တိုးမြင့်လာတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကထုတ်ပြန်ထားပါတယ်လက်ရှိတစ်ကမ္ဘာလုံးမှာစိတ်ကြယောဂခံစားနေရတဲ့သူ322တန်းခန့်ရှိပြီးလူရေ8သိန်းနီးပါးဟာကိုကိုကိုအဆုံးစင်လည်းရှိတယ်လို့သတင်းတွေထဲမှာဖတ်ရပါတယ်နှစ်စဉ်စက်တင်ဘာလ10ရက်နေ့ကိုကမ္ဘာ့ကိုကိုကိုတတ်သိခြင်းနဲ့ World Suicide Prevention Day ဆိုပြီးသတ်မှတ်ထားပါတယ်အချို့နိုင်ငံတွေမှာရသက်တစ်ပတ်တစ်ခုကိုရွေးချယ်ပြီးကိုကိုကိုမတတ်သိအောင်ဆွေးနွေးပညာပေးလို့ရှိပါတယ်အချို့နိုင်ငံတွေမှာတော့စိတ်ကြယောဂဖြစ်နေတဲ့လူတွေကိုအကာအကွယ်ပေးရတဲ့အထောက်အကူပြုဖွဲ့စည်းတွေဖွဲ့စည်းပြီးကူညီကြပါတယ်ဒီကရက်နှစ်အော်တိုဘာလတုန်းကဒီတိုင်နိုင်ငံမှာကိုကိုကိုအဆုံးစင်ရင်မှုကလည်းကာကွယ်တားဆီးဖို့အတွက်ပထမဆုံးဝန်ကြီးတဦးကိုခန့်အပ်တာဝန်ပေးလိုက်တဲ့အကြောင်းဖတ်လိုက်ရပါသေးတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေမှာဒါဟာအင်မတန်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်ကြောင်းနားလည်သဘောပေါက်ကြပါတယ်။မြန်မာနိုင်ငံမှာလည်းနှစ်စဉ်စိတ်ကြယောဂကြောင့်ကိုကိုကိုတေချောင်းကြံစီတဲ့ဥယျာဉ်တစားတဲ့တစားတိုးပွားလာနေတယ်လို့စစ်တမ်းတွေကသိရပါတယ်ငါတို့။မြန်မာနိုင်ငံမှာဒုတိယလူရေအများဆုံးဒေသဖြစ်တဲ့အေယာဝတီတိုင်းဒေသကြီးမှာပြီးခဲ့တဲ့2018ခုနှစ်အတွင်းတရက်ကိုလူတဦးနှုန်းခန့်ကိုကိုကိုတက်တည်ခဲ့ကြပြီးအဲ့ဒီနှစ်တစ်နှစ်အတွင်းမှာတင်လူ193ဦးကိုကိုကိုတက်တည်ခဲ့ပါတယ်။ဒီကြောင်းကြံစီတဲ့အကြောင်းအရာတွေအမျိုးမျိုးရှိပေမဲ့လို့မြန်မာနိုင်ငံကကိုကိုကိုတက်တည်ကြတဲ့လူအများစုကတော့ဆင်းရဲနွမ်းပါလွန်ပြီးစီးပွားရေးအဆင်မပြေလို့တက်တည်တဲ့လူကြီးကပိုပြီးများနေပါတယ်။အေယာဝတီတိုင်းဒေသကြီးဘက်မှာပဲပြီးခဲ့တဲ့နှစ်ကဆင်းရဲနွမ်းပါလွန်လို့စီးပွားရေးအဆင်မပြေလို့မိသားစုလိုက်တက်တည်သွားတဲ့သတင်းကိုကြားလိုက်မိပါတယ်။အခုနောက်ပိုင်းတေချောင်းကြံစီတဲ့လူတွေထဲမှာတာမန်ပြည်သူတွေကမကအစိုးရဝန်ထမ်းတွေရဲအယာရှိတွေဆရာဝန်တွေစတဲ့လူတွေပါအလွှာဆုံးပါဝင်လာတာသတိထားမိပါတယ်ဒီဘက်ပိုင်းမှာလူတွေဟာစာဝတ်နေရေးပုံမှန်ချက်တဲလာကြပြီးစိတ်ဖိစီးမှုပုံမှန်များပြားလာတာကြောင့်ထွက်ပေါက်ရှာတဲ့အနေနဲ့ကိုယ့်ကိုယ်ကိုအဆုံးစီရင်မှုတွေပုံပြီးပြုလုပ်လာကြတာဖြစ်ပါတယ်ကျန်တဲ့အကြောင်းအရာတွေကတော့လူမှုရေးကျန်းမာရေးကြောင့်စိတ်ကြယောဂခံစားလာရပြီးကိုယ့်ကိုယ်ကိုတေချောင်းကြံစီခဲ့ကြတာပါဘာဖြစ်လို့ကိုယ့်ကိုယ်ကိုတေချောင်းကြံစီကြသလဲဆိုတော့ခံစားနေရတဲ့သောကဝေဒနာကနေလွတ်မြောက်ခြင်းလို့ဝေခွဲမရစောက်တရမရပဲညှော်နှင်းချက်ကင်းမဲ့နေလို့ကိုကိုကိုအေးမပါတော့ဘူးမထူးတော့ဘူးလမ်းဆုံးနေပြီလို့ထင်မြင်ယူဆလာလို့တက်တည်လိုက်ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာနှစ်စဉ်လူ1200ဝန်းကျင်လောက်စိတ်ကြယောဂခံစားရပြီးကိုကိုကိုတေချောင်းကြံစီခဲကြပါတယ်တေချောင်းကြံစီကြတဲ့သူအများစုဟာစိတ်ကြယောဂခံစားနေရတဲ့သူတွေဖြစ်ပါတယ်စိတ်ကြကြနေတဲ့သူတွေဟာစိတ်တို့လွယ်တာဘာကူမှအာရုံမစူးစိုက်နိုင်တာတက်ကြွလန်းဆန်းမှုမရှိတော့တာပင်ပန်းနွမ်းနေနေတာအိပ်မက်ပြောတာအစာစားခြင်းစိတ်မရှိတော့တာဒါမှမဟုတ်ပူပြီးစားလာတာအများစုကကိုယ်လေးချိန်ရော့ကျသွားတာညှော်လင်းချက်ကင်းမဲ့နေသူတို့ခံစားရတာကိုကိုကိုမုန်းတီးနာကြီးလာတာအလွန်အမင်းစိတ်ပူတက်လာတာတွေဖြစ်လာပါတယ်ဒီလိုအချိန်ကြာမြင့်စွာလားတဲ့ချီပြီးဖြစ်နေပြီဆိုရင်တော့သက်ဆိုင်ရာစိတ်ယောဂကုဆရာဝန်တွေနဲ့တိုင်ပင်ဆွေးနွေးပြီးကုသတင်ပါဘူးကိုမိသားစုအတွင်းမှာတယောက်ယောက်ဟာစိတ်ကြယောဂလက္ခဏာမျိုးဖြစ်ပေါ်နေတယ်လို့ယူဆရရင်တေချာစောင့်ကြည့်ပြီးစိတ်ဖိစီးမှုတွေရော့ကျသွားအောင်ကူညီဖေးမပေးဖို့လိုအပ်ပါတယ်မတို့နိုင်ငံမှာတော့ဆင်းရဲနွမ်းပါးခြင်းဟာကိုကိုကိုအဆုံးစီရင်ခြင်းရဲ့အဓိကအကြောင်းအရာဖြစ်နေလို့ဆင်းရဲမွေးတည်မှုလျှော့ချဖို့အတွက်အစီအမံကိန်းတွေကိုပုံမတော်မြင့်အကောင့်ထဲပေါ်ဖို့လိုအပ်နေပါဘူးစိတ်ကြယောဂဖြစ်နေတဲ့သူတွေကိုတယောက်တည်းပြစ်မထားပဲနှွေးထွေးတဲ့ကူညီဆောင်မမှုတွေပေးဖို့လိုအပ်ပါတယ်နိုင်ငံရဲ့ခြားမှာလို့အစိုးရနဲ့ပရဟိတစိတ်ကူအသင်းအဖွဲ့စည်းတွေဖွဲ့စည်းတည်ထောင်ပြီးစိတ်ကြယောဂခံစားနေရတဲ့သူတွေကိုယခုတည်းပုံမအလေးထားပြီးကူညီဖေးမပေးဖို့လိုအပ်နေပါတယ်ဆိုတဲ့အကြောင်းအကြံပေးတင်ပြရင်ဒီတစ်ပတ်ညီကုန်းချုပ်လိုက်ပြရစေမင်းရဲ့အရင်ငါးစီစာပြန်မှာချစ်လက်စွာသောမင်းရဲ့အဖဆန်နီဦး